တိပတ်ဒေသမှာကိုပိုင်အုပ်ချုပ်ခွင့်ပုံမူရရှိဆွေးနွေးစရာအကြောင်းမရှိဘူးလို့တရုတ်နိုင်ငံကပြောဆိုလိုက်တဲ့အတွက်တိပတ်ဘာသာရေးခေါင်းဆောင်ဒလိုင်းလာမနဲ့တရုတ်စိုးရွားလူကြားဆွေးနွေးဝဲပြန်ဆက်နိုင်ရေးအပေါ်တန်ရရည်လည်းဖတ်ပေါ်လာပါတယ်။ချမ်းဖတ်မှုတွေဖြစ်ပေါ်အောင်လှုံ့ဆော်မှုတွေနဲ့တိပတ်လွတ်လပ်ရေးအတွက်ကြိုးပမ်းမှုတွေကိုဖုံးတော်ကြီးဒလိုင်းလာမအနေနဲ့အရင်ဆုံးဆွံ့လွှတ်ရလိမ့်မယ်လို့လည်းဒီကနေ့ထုတ်ပြန်လိုက်တဲ့တရုတ်စိုးရွားရဲ့မူဝါဒရေးရာစာတမ်းမှာစကလုံးခက်ချင်းချင်းသုံးပြီးဖော်ပြခဲ့တာပါ။တိပတ်ဘာသာရေးခေါင်းဆောင်ဒလိုင်းလာမကတော့တရုတ်စိုးရွားကဆွဆွထားကလေးလုပ်ရမျိုးတွေကိုကျွလွန်တာမရှိတဲ့အကြောင်းတခြားလုံးလိုငင်းဆန်ထားတာဖြစ်ပါတယ်။တရုတ်စိုးရွားရဲ့ထုတ်ပြန်ချက်မှာတော့ဘုန်းတော်ကြီးဒလိုင်းလာမအနေနဲ့ခွတ်တော်ရေးတောင်းဆိုလှုပ်ရှားမှုတွေကိုဆွံ့လွှတ်ပြီးတရုတ်စိုးရွားနဲ့တရုတ်လူထုရဲ့ခွင့်လွှတ်မှုကိုရယူဖို့တိုက်တွန်းထားတာပါ။တိပတ်ဒေသရဲ့နိုင်ငံရေးအခြေအနေနဲ့နိုင်ငံရေးစနစ်ကိုတရုတ်နိုင်ငံရဲ့ဥပဒေတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေမှာပြတ်ထန်းထားပြီးသားဖြစ်တဲ့အတွက်တိပတ်အရေးနဲ့ပုံမှန်လွတ်လပ်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရယူကိစ္စတွေဟာဆွေးနွေးစရာမလိုဘူးလို့လည်းဖော်ပြထားပါတယ်။တရုတ်နိုင်ငံကတိပတ်ဒေသကိုသိမ်းပိုက်ခဲ့ပြီးနောက်1950ပြည့်လွန်နှစ်ဒီကလေးကပြပကိုတင်းချောင်နေခဲ့ရတဲ့ဘုန်းတော်ကြီးဒလိုင်းလာမကတော့သူ့အနေနဲ့လွတ်လပ်ရေးရဖို့ဖိအားပေးကြိုးပမ်းနေတာမဟုတ်ဘူးလို့လည်းဆက်စုနည်းနဲ့ချီပြီးပြောဆိုထားတာပါ။ဒါပေမဲ့လည်းကိုယ်ပိုင်အုပ်ချုပ်ခွင့်ပုံမှန်ရရှိဖို့အလဲလဲလမ်းစဉ်ချင်းကပ်မှုမျိုးနဲ့ရတဲ့ရတဲ့တဲ့အခွင့်အရေးတွေရရှိဖို့တော့လိုအပ်တယ်လို့လည်းညိုဘဲညင်းညင်းရေးစီရင်လည်းဖြစ်တဲ့ဘုန်းတော်ကြီးဒလိုင်းလာမကပြောဆိုထားတာဖြစ်ပါတယ်။